ပြင်းအားအဆင့်၅ရှိတဲ့ Dorian Hurricane မုန်တိုင်းဟာတနင်္ဂနွေနေ့ကအမေရိကန်ရှေ့တောင်ဘက်ဘာဟာမားကျွန်းကိုဝင်ရောက်ဖြတ်သန်းခဲ့ပြီး Florida အရှေ့ဘက်ခြမ်းကိုဦးတည်လာနိုင်ပြီဖြစ်ပါတယ်။ဒီမုန်တိုင်းနဲ့ပတ်သက်လို့ဒေသအဲ့ဒီဒေသတွေမှာရှိတဲ့မြန်မာနယ်ပွားတွေဘယ်လိုကြိုတင်ပြင်ဆင်နေကြသလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။ Dorian Hurricane မုန်တိုင်းဟာတနင်္ဂနွေနေ့ညနေပိုင်းကတနအီမိုင်220နှုန်းနဲ့ဘာဟာမားကျွန်းကိုဝင်ရောက်သွားခဲ့ပြီးဖလော်ရီဒါပြည်နယ်တောင်ပိုင်းကိုဥတီနေတာပါမုန်တိုင်းဝင်မယ်လို့သတိပေးခံနိုင်ရတဲ့ဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းခြေဖြစ်တဲ့ပမ်ဘီချ်မြို့နယ်ကိုတော့တနင်္ဂနွေညပိုင်းမှာဝင်ရောက်နိုင်ပွဲရှိပါတယ်ပမ်ဘီချ်မြို့ကိုဟာရီကိန်းမုန်တိုင်းဥတီလာနေတဲ့အတွက်လူတွေစိုးရိမ်စိတ်နဲ့ကြိုတင်ပြင်ဆင်မှုတွေဘယ်လိုလုပ်နေကြသလဲဆိုတာအဲ့ဒီမြို့နယ်မှာနေတဲ့မတ်မီမြန်နိုးခင်က VOA မြန်မာပိုင်းကိုပြောပါတယ
်လူတွေကတော့စိုးရိမ်တာကတော့ပြောမနေနဲ့နောက်ရက်တွေခက်ပေါ့နော်လုံးဝလည်းနေရလောက်ကဆိုညီမတို့စီကိုတက်တက်ဝင်တယ်လို့ပြောရတာလေနော်အဲ့တော့ဓာတ်စီတွေဆိုလဲညီမဆိုမနက်9နာရီထားပြီးတော့ဆိုင်မဖွင့်နေလဲအဲ့ဆိုင်ရှိမှာသွားတက်စီရတယ်စီပြီးတော့အဲ့လိုစီဖြည့်ပေါ့အဲ့လိုလောက်ရတယ် grocery ရောဈေးတွေမှာဆိုလို့ရှိရင်လဲပါမုတ်သေးအဲ့လိုကံဘူးတွေကလုံးဝအပြောက်ပဲဟိုတချို့ဆိုရင် shutter တွေကားတဲ့အပြားတွေမရှိတဲ့အိမ်ဆိုရင်အဲ့ဒါတွေဝယ်ပြီးတော့လုံးကြရတယ်တုံးသက်သားပြားနဲ့ကားတဲ့အိမ်ဆိုရင်တန်နေရရတယ်တချို့ကြတော့ဂူရောင်ထဲမှာကားတွေပါတွေကိုအကုန်ထည့်ခဲ့သိမ်းခဲ့ပြီးတော့အဲ့လိုထွက်သွားရတယ်
။ဖလော်ရီဒါအာနာပိုင်ကပမ်ဘီချ်ကမ်းခြေတစ်လျှောက်အန်ဒီယေဇုံတွေတတ်မှတ်ကြီးညာထားပြီးလူတွေကိုအေးပေါ်ရွှေ့ပြောင်းဖို့သတိပေးထားကြောင်းလဲမတ်မီမြန်နိုးခင်ကပြောပါတယ်
။ကာဗနာကလည်းပြောထားပြီးသားကမ်းရိုးတန်းဘက်တွေကကြတော့တကယ်အင်ဂျီအင်ကောင်းနေလဲနေတဲ့လူတွေပေါ့နော်။တချို့ကြတော့လည်းတာမန်ရက်ွက်တွေလည်းခြိတယ်။နှစ်ခုကရောနေသလိုဖြစ်နေတာအဲ့ဒီဘက်တွေကလေ။အဲ့လိုဟာတွေကိုအခုပြောင်းနေပြီသူတို့လေ။ဒီလိုချင်းရေတွေရောက်လာပြီးလာကြပါလို့ပါလို့လို့တချို့ဆိုရင်အိမ်မှာဟိုပါလေရှက်တာတွေမတက်နိုင်တဲ့ဖိုးကြီးဖွားကြီးတွေဆိုရင်ရဲတွေကိုခေါ်လိုက်ရဲတွေကလာလုပေးတယ်တချို့ကအเจ้าတွေမှာအာကစားခန်းမတွေပေါ့နော်ကဲသေးခန်းလို့သဘောမျိုးသူတို့လုပ်ဖြစ်တာပေါ့အကုန်လုံးဒီမှာသူတို့အစားအသောက်တွေရောသေးဝါးတွေရောအဲ့မှာတွားနေလို့ရတယ်နေချင်းနေဆိုရင်ပေါ့နော်ဒါပေမဲ့အရှိကန်ယူရန်ဘတ်အချမ်းကအဲ့ Pan Beach နေရာတွေလူတွေကြတော့အပြင်းနဲ့ကြောင်းရမဲ့အေဇုံလို့ခေါ်တယ်သူကအဲအေဇုံဘီဇုံလို့ရရှိတယ်သူတို့ကြောင်းပြောင်းကူပြောင်းရတယ
်မုန်တိုင်းဟာအနောက်ဘက်ကိုဥတီရွေရှားနေပြီးဘာမာကျွန်းအနောက်မြောက်ပိုင်းကအာဘကိုကျွန်းစုကိုဝင်ရောက်တိုက်ခတ်ရမှာတော့တစ်ပင်တွေပြိုလဲပြီးလမ်းတွေပိတ်သွားတာမျိုးတချို့နေရာတွေမှာကားပေါ်ကိုတစ်ပင်တွေပြိုကျပြီးပျက်စီးကုန်တာမျိုးဓာတ်တိုင်တွေပြိုလဲပြီးလေပြင်းကြောင့်အိမ်ခေါင်မိုးတွေလမ်းကုန်တာကိုဒေသခံတွေသူတို့တွေ့တာမှာတင်တဲ့ဗီဒီယိုကတစ်ဆင့်တွေ့ရပါတယ်American Hurricane စောင့်ကြည့်ရေးဌာနရဲ့ခန့်မှန်းချက်အရ Dorian မုန်တိုင်းရဲ့လမ်းကြောင်းဟာ Florida ပြည်နယ်ကမ်းခြေနဲ့အနီးဆုံးဒေသတွေဖြစ်တဲ့ Orlando, Jacksonville စတဲ့မြို့တွေကိုဖြတ်သွားနိုင်ပြီးနောက်ရက်ဒီမှာ Georgia, South Carolina, မြောက် Carolina ပြည်နယ်တွေဘက်ကိုဥတီလာနိုင်တယ်လို့ဆိုပါတယ်။မုန်တိုင်းဟာအားကြီးပေမဲ့ရွေးရှားမှုနှုန်းနှေးကွေးတာကြောင့်သူတို့ဒေသကိုရောက်လာမယ်မရောက်လာဘူးဆိုတာအတိအကျမသိရသေးကြောင်းမြောက် Carolina ပြည်နယ် Charlotte မြို့မှာနေထိုင်တဲ့ကိုဇေယျထွန်းကပြောပါတယ်။
ကျွန်တော်တို့ဒီ North Carolina ဘက်ကိုဒီမုန်တိုင်းကလာမယ်မလာဘူးဆိုတာကိုကျွန်တော်တို့ကမသိကြသေးဘူး။အဲ့တော့တော်တော်များများကတော့ဘာမှတော့သိပြီးတော့ဟိုထူးထွေပြင်းစင်တာကတော့မတွေ့ဘူး။ဒီမုန်တိုင်းကဒီဟိုဟာ Florida ဘက်ကိုတော့ဝင်မယ်လို့တော့ကျွန်တော်တို့ထင်နေပေါ့နော်။ပြီးသွားလို့ရှိရင်မုန်တိုင်းကမြောက်ဘက်သွားမလား၊နောက်ဘက်ကိုဆက်သွားမလားကြည့်ပြီးတော့မှဒီဘက်မှာပို့ပြီးတော့ warning ပေးမယ်လို့ထင်နေ။ပြီးတော့နောက်တစ်ခုကဟိုကျွန်တော်တို့ကြားတာကတော့ဒီမုန်တိုင်းကကျင်းတယ်။ဒါပေမဲ့သူ့ရဲ့အရွေ့ကနှေးတယ်။ဆိုတော့နှီးတော့ကြတော့ကျွန်တော်တို့ဘက်ကဒီ North Carolina ဘက်ဆိုလို့ရှိရင်နောက်တစ်ဘက်တောက်ကြပတ်ဝန်းကျင်လောက်မှသူရောက်မယ်လို့သူတို့မှန်းနေပေါ့နော
်။တမန်တော်ဒိုနယ်ထရန့်ကတော့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာဖီမာလို့ခေါ်တဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနကိုတွားရောက်ခဲ့ပြီးအစိုးရအနေနဲ့မုန်တိုင်းတန်ခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်အသုံးပြုဖို့ဒေါ်လာ155သန်း30ကွင်းကိုဆုံးဖြတ်ထားကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။